မြန်မာအစိုးရတပ်တွေနဲ့ရခိုင်တပ်မတော် AAU ရဲ့တိုက်ပွဲတွေအတွင်းရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကအောင်လန်ချောင်းရွာမိရှုဖြစ်စည်းခံရပြီးအောင်လန်ချောင်းပင်လုံဆတဲ့ကြေးရွာ၄ရွာလောက်ကဒုက္ခသည်400ကျော်ဟာအနီးအနားစပစိတ်ရွာမှာခိုးလုံနေထိုင်ကြပါတယ်အခုအခါမှာတော့စပစိတ်ရွာမှာမြန်မာတပ်မတော်ဘက်ကယာယီစခန်းချတာပြီးဝင်ထွက်ခွင့်၅ရက်ပိတ်ထားတဲ့အတွက်ဒုက္ခသည်တွေစားဝတ်နေရေးအခက်ကြုံနေရပါတယ် VOA သတင်းနောက်မေးမာကသတင်းပေးပို့ထားပါတယ
်ပြီးခဲ့တဲ့မလကုံကစလို့မြန်မာအစိုးရတပ်တွေနဲ့ရခိုင်တပ်မတော် AA တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီနောက်မှာတော့ကြောက်တော်မြို့နယ်တဲကအောင်လန်ချောင်းရွာမိရှုဖြက်စည်းခံခဲ့ရပြီးစစ်ဘေးဒဏ်ကြောင့်တိမ်းရှောင်လာတဲ့ရွာလေးရွာကဒုက္ခသည်400ကျော်ဟာစပစိတ်ရွာမှာခိုးလုံနေထိုင်နေကြတယ်လို့ဆိုပါတယ်။ဧပြီလ21ရက်နေ့ကစပြီးဒုက္ခသည်တွေနေထိုင်ရာစပစိတ်ရွာကိုမြမတက်မတော်ကစခန်းချထားပြီးဝင်းဝင်းထွက်ခွင့်တွေပိတ်ထားတဲ့အတွက်အစားအသောက်တွေအတွက်အခက်အခဲတွေကြုံခဲ့ရကြောင်းစပစိတ်ရွာကဒေသခံတဦးကပြောပြပါတယ်
။အသွားအလာတွေပေါ့နော်ငါးရက်ပိတ်တယ်လို့ပြောရပါတယ်။အဝင်လို့မရဘူးအထက်လေးရောက်ဘူးလို့ပြောထားတယ်။အခုလောလောဆယ်ကစားနေရခါရဲ့လက်ပီးစားရရောပေါ့နော်။ရောသားတွေရောအကုန်လုံးဒုက္ခရောက်နေပါလိမ့်ချင်း။ရင်ထွက်လို့မရဘူး။လေးတော့ဝေလို့လည်းမရဘူးဖြစ်နေ
။ဒုက္ခတွေတွေကိုအကူအညီပေးဖို့အတွက်ကြောက်တော်မျိုးကဒေသခံတွေအပြင်အနီးနားကကျေးရွာတွေကလာခဲ့ကြပေမဲ့ဝင်ဝင်ထွက်ခွင့်တွေပိတ်တင်ထားတဲ့အတွက်အကူအညီပေးဖို့ခက်ခဲတယ်ဆိုပြီးအကူအညီပေးဖို့လာတဲ့ဒေသခံတဦးကပြောပါတယ
်။ရွာလေးရွာကပြည်သူတွေကနေကြည့်ကဲသူစပယ်ချိတ်ကိုလာပြီးရောခိုးလုံနေတာပါ။ကျေသူတို့မကစားကြလေဘာမှမရှိတော့ဘူးသူကခြံနဲ့ခမင်းနဲ့ရေနဲ့မစားရတဲ့သူကကျွန်တော်ကိုအကူအညီကြောက်တယ
်ရခိုင်တပ်မတော်ဘက်ကတော့အေပီလ20ရက်နေ့အထိတိုက်ပွဲတွေပြင်းထန်နေကြောင်းပြောဆိုခဲ့ပြီးအောင်လန်ချောင်းရမိရှို့ဖြက်စည်းခံခဲ့ရကြောင်းရခိုင်တပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကလည်းဆိုပါတယ်
အဲ့ဒါတော့အောင်လန်ချောင်းကြီးရပါဘောနော်ဟိုမီချိုးတော့လေဆိုတော့ကြွားသားတွေကတော့အဲ့ဒီရွာကထွက်ခွာသွားတယ်ဖြစ်နိုင်တာကတော့အဓိကတော့ဒီကျွန်တော်တို့ရခိုင်တပ်မတော်နဲ့ကအဲ့ဒီမှာလှုပ်ရှားသွားလာတယ်ဆိုတော့အခုဒီနောက်ပိုင်းတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ပိုင်းမှာဆိုတော့ရွာသားတွေတဲကအရေးပေါ်တည်တယ်ညလာတာရှိတယ်အဓိကကတော့မြမတပ်မတော်အနေနဲ့ကတော့သူတို့ဟိုလှုပ်ယူလုံးဤစဉ်ဖြည့်ယူဖြည့်စဉ်ပုံစံတို့ပါရအောင်တိုင်းရင်းသားဒေသအသီးသီးလေးမှာကြွမနိုင်ပြီးမိရှိုးရဆိုတဲ့ပုံစံမျိုးနေတာကတော့တွေ့ရတယ်ခင်ဗျာ
။အေပီလ18ရက်နေ့နောက်ပိုင်းတိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဒေသခံတွေကတော့စိုးရိမ်ပူပန်မှုတွေရှိနေတာပါ။မြမတက်မတော်ဘက်ကတော့ရခိုင်တောင်ကျန်းသူတွေနဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့ရကြောင်းအေပီလ18ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အေပီလ21ရက်နေ့ကတော့ကာကွယ်ရေးဦးစီးချုပ်ရုံးကပေးပို့တဲ့သတင်းထုတ်ပြန်ချက်ထဲမှာရခိုင်တောင်ကျန်းသူ5ဦးကိုလက်နက်တွေနဲ့ဖမ်းမိထားကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာတိုက်ပွဲဖြစ်နေတဲ့ရခိုင်တပ်မတော်ကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့သူတို့တပ်ဖွဲ့ဝင်တွေဖမ်းမိတဲ့သတင်းအပြည့်အစုံမရရှိသေးဘူးလို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရနဲ့လက်ရှိကြောက်တော်မြို့မှာတိုက်ပွဲဖြစ်နေတဲ့ရခိုင်တပ်မတော်ဟာမြန်မာပြည်မြောက်ပိုင်းမှာစတင်အခြေစိုက်ခဲ့တာ6နှစ်ခန့်ရှိပြီဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းအခြေစိုက်လှုပ်ရှားတာဟာ8လခန့်ရှိပြီဖြစ်ပါတယ်ရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ဟာပြီးခဲ့တဲ့မလကုန်ပိုင်းကစလို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြန်မာတပ်မတော်သား2ဦးကိုရခိုင်တပ်မတော်ကဖမ်းဆီးထားပါတယ်ရခိုင်တပ်မတော်ဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တနိုင်ငံလုံးအဖြစ်ခန့်ရက်စည်ဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ရဲ့ဆွေးနွေးပွဲတွေမှာကိုယ်စားလှယ်ဖြင့်ပါဝင်ဆွေးနွေးနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။မကြာခင်မှာဝပီသွေးစည်းညီညွတ်ရေးပါတီဌာနချုပ်ရှိရာပန်ဆန်းမှာပြုလုပ်မဲ့တိုင်းရင်းသားညီလာခံကိုလည်းရခိုင်တပ်မတော်ကတက်ရောက်ဖို့ရှိပြီးတိုင်းရင်းသားလက်နက်ကိုင်တွေစုစည်းထားတဲ့ပြည်ထောင်စုတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှာတော့ဆက်ဆက်အဖွဲ့အစည်းဖြစ်ပူးပေါင်းဆောင်ရွက်နေတာတွေရှိနေပါတယ်ရှင်။